မကွေးတိုင်းစိတ်ဖြူမြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်လို့ကျေးရွာ၃ရွာကဒေသခံတွေဟာစောမြို့နယ်ဘက်ကိုပြီးခဲ့တဲ့ရက်ပိုင်းကတင်းချောင်လာကြပါတယ်။စစ်ပြေးရှောင်နေရတဲ့ပြည်သူအများစုဖျားနာနေကြပါတယ်။သူတို့အတွက်စားရည်တောင်ရည်နဲ့အဝတ်အစားအကူအညီတွေလည်းအရေးပေါ်လိုအပ်နေပါတယ်။စိတ်ဖြူနယ်တွေဘက်ကိုစစ်ကောင်စီတပ်စစ်ကြောင်းတွေကတွာလာလှုပ်ရှားနေပြီးတော့တိုက်ပွဲတွေကလည်းပိုပြီးကျယ်ပြန့်လာနေတယ်လို့သိရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအလိမ်မှပြောပြပေးပါရှင်။
စေဖြူမြို့နယ်မှာတိုက်ပွဲကြောင့်ကျေးရွာ300ကဒေသခံ450လောက်ဟာပြီးခဲ့တဲ့ဇူလိုင်6ရက်နေ့ကစောမြို့နယ်ဘက်ကိုခိုလုံလာကြပါတယ်။စောမြို့နယ်မှာခိုလုံနေတဲ့ကံပတ်လက်စစ်ရှောင်ပြည်သူတွေကလက်ရှိပြေးရှောင်လာတဲ့စေဖြူမြို့နယ်ကစစ်ပြေးရှောင်တွေအတွက်တပ်နိုင်သလောက်အဝတ်အစားနဲ့အစားအသောက်တွေတွားလှူခဲ့တယ်လို့တွားလှူခဲ့တဲ့ကံပတ်လက်စစ်ရှောင်တဦးကပြောပါတယ်။
စစ်ကျုပ်စိုက်ခင်းရဲ့ဖလာမရော်ရဲ့အိုင်ကြီးရော်ရဲ့တုံးရော်ကကျွန်တော်နဲ့အနီးနာတုံးလံပိဆိုတဲ့ရော်မှာလူပေါင်း450ပြေးလာကြတယ်။အဲ့မှာကျွန်တော်အနေနဲ့နည်းတက်နိုင်တဲ့ထက်ကနေစန်လေးအလှဟောပေါ့ဟိုအစားလေးတွားထူလိုက်တဲ့အဲ့မှာကဟိုနှစ်ဖက်အဖွက်ရဲ့တက်ပွဲစားမှာအဲ့တုံးရော်ကထတ်နေလို့တဲ့အဲ့လိုပြေးလာကြတာအဲ့မှာတကားနဲ့ပြေးလာတဲ့ဟာရှိတယ်စိုက်ကဲနဲ့ပြေးလာတဲ့ဟာရှိတယ်အသက်80ကျော်အဖိုးကြီးနဲ့အဖွာကြီးလည်းမရတော့စိုက်ကဲမရှိကားမရှိခြေကျင်နဲ့ပြေးလာကြတယ်တဲ့ခြေကျင်ဆော့လာတာက3ရက်တိအစာငါပြီးခါမှဆော့လာတယ်လို့ပြောတဲ့ခါကျတော့လုံးဝစိတ်မကောင်းဘူ
းစစ်ပီးဆောင်တွေဟာလက်ရှိစောမြို့နယ်3လံပြေးကျေးရွာမှာခိုလုံနေကြတာပါစေဖြူမြို့နယ်ဖလန်းမကျေးရွာနဲ့စောမြို့နယ်သုံးလံပြေးကျေးရွာနဲ့ဆိုရင်12မိုင်လောက်အကွာအဝေးရှိပြီးတချို့ကကားဆိုင်ကယ်နဲ့ရှောင်လာကြသလိုတချို့ကလမ်းလျှောက်ပြေးလာကြပါတယ်။စစ်ပြေးရှောင်အများစုကဖျားနာတာတွေဝမ်းလျှော့တာတွေလည်းခံစားနေရတဲ့အပြင်စစ်ပြေးရှောင်အများစုကအဝတ်တထည်ကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ပြေးလွှားလာကြရတယ်လို့ကူညီနေသူတွေကပြောပါတယ
်။ဖျားနာတာတွေမကောင်းတဲ့ဟာတွေလည်းရှိတယ်ကျဆယ်အဝအစားလည်းမရှိဘူးတဲ့ကိုတဲမှာပါလာတဲ့အဝအစားလေးနဲ့ပဲနေကြတယ်လို့ပြောကြတယ်အခုကျွန်တော်တို့ဆိုလို့စနေနဲ့အနေသားစားလာပြီဆိုတော့နော်အခက်အခဲကလည်းနည်းနည်းပပတော့ရင်ဆိုင်နိုင်တဲ့စွန်အားတွေရှိလာပြီလေရောက်ခါစားဆိုတော့တို့ဖက်ကနေစိတ်တရေပြီးလို့ရှိရင်တာနာရိတ်ခါအခက်အခဲအဝအစားအခက်အခဲရေပေါ့နော်ကျွန်တော်နဲ့စားလို့စနေအများကြီးခွာရပေါ့အဲ့ခါကျတော့ဘဘတူချင်းနေဆိုတော့လေကိုကလည်းတတ်နိုင်တဲ့ဖက်ကနေစလင်းစီရဲ့ဟာလေးတွားထူတယ်မိသားစုအလိုက်ကိုစမှာရှိရဲ့အစာလေးကိုတယောက်ချင်းစီထားပြီးခါမှမိသားစုလိုက်ထားပြီးခါမှတတ်နိုင်တဲ့လေးကိုတွားထူတယ်
တိုက်ပွဲအတွင်းလက်နက်ကြီးတွေပါပြစ်ခတ်လာကြတဲ့အတွက်ဘေးကင်းတဲ့နေရာကိုရှောင်လာတာလို့ပြေးရှောင်လာသူဒုက္ခတဲ့တူကပြောပါတယ
်။အားဒီတိုင်းပဲဖြစ်သွားရဆန်နဲ့တိုင်းရကြတော့ကျွန်တော်တို့အားဒီဆန်ဆုံးနေကြတော့ဘောလို့ပေါ့ပြေးရှောင်လာတယ
်။စိတ်ဖြူမြို့နယ်တွေဘက်မှာတော့စစ်ကောင်စီတပ်တွေစစ်ကြောင်းနဲ့နေမြေရှင်းလင်းရေးတွေလှုပ်ဆောင်နေပြီးဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့လည်းထိတွေ့မှုတိုက်ပွဲဖြစ်ပွားနေတာပါ။ဒီအတွက်တချို့နေရာမှာဖုန်းလိုင်းတွေဖြတ်တောက်ခံထားရတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်9ရက်နေ့နဲ့10ရက်နေ့ကစိတ်ဖြူမြို့နယ်ပိုင်းကျေးရွာနီကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားနှစ်ဖက်တိုက်ပွဲဖြစ်ခဲ့တာပါစစ်ကောင်စီစစ်ကြောင်းတွေနယ်မြေတွင်တိုးမြင့်လှုပ်ရှားလာတာကြောင့်လဲတိုက်ပွဲဧရိယာကပိုးပြီးကျယ်ပြန့်လာတယ်လို့ဒေသခံတွေကပြောကြပါတယ်စိတ်ဖြူနယ်ဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးရှင်